ဒုက္ခတွေနဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေရဲ့အဖြစ်ကကမ္ဘာမှာအားအနည်းဆုံးနဲ့ကူညီမှုတွေအလွတ်ဆုံးကိစ္စရပ်ပဲလို့2018ခု119ဟောကြားချက်ထဲမှာပုပ်ရဟန်းမင်းကြီးဖရန်စစ်ကအဓိကထားပြီးတော့ထည့်သွင်းဟောကြားခဲ့ပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။2018ခု119အထိမ်းမှဗာတီကန်နန်းတော်ရဲ့ရင်းမြစ်မှာကျင်းပတဲ့ပုပ်ရဟန်းမင်းကြီးရဲ့ဝတ်ပြုစုတောင်းပွဲမှာပေးကတ်4000လောက်တယောက်ခဲ့ကြပါတယ်။ပုပ်ရဟန်းမင်းကြီးရဲ့2018ခု119အဖွင့်ဟောကြားချက်မှာအဓိကရွေးချယ်ပြီးတော့ဟောပြောတဲ့အကြောင်းအရာကတော့ကမ္ဘာတဝန်းကရွှေ့ပြောင်းချေချနေထိုင်သူတွေနဲ့ဒုက္ခတွေရဲ့အကြောင်းပါပဲ
။ This is zero.Ancora una volta, farmi voce.
In genere, Nagako Yanagu, tu da Tansun Yare, Niko Monomari, due, Truye Goza, Geno Tabi, Pioso Viazi, Dilo Nina Musuraga, Ludania Yapang with Cuba, Dinamugo Yanango, Keke Janambi, Andia Miare Lango, Truri, Toromiaga, Buana Yimbi, Chatan Lujabare, Truye and Longarega, Ninjamu, Nolinjago, Nimi Dora.ကျွန်တော်တို့မလုပ်တင်ပါဘူးဒုက္ခတွေရှေ့ပြောင်းချေချနေထိုင်သူတွေရဲ့အနာကငြင်းချမ်းဖို့ဆိုတာလူတိုင်းလူမှုအဖွဲ့အစည်းတိုင်းဖျားကြောင်တိုင်းကအသေးချာလှုပ်ဆောင်ပေးရမယ်အရေးကြီးတဲ့ကိစ္စပါအခုလိုနေတဲ့ကူအခါတမယမှာသူတို့တွေအတွက်အကူအညီအထောက်ပံ့နေပိုရရှိအောင်ကဘာကြီးကသူတို့တွေကိုလက်ခံကြိုဆိုအောင်လှုပ်ဆောင်ရေးခွန်အားတွေကိုဖျားသခင်ဖန်ဆင်းပေးသနာတော်မူပါပိုရမင်းကြီးဖရန်စစ်ကဒုက္ခတွေနဲ့ရှေ့ပြောင်းချေချနေထိုင်သူတွေရဲ့အခက်အခဲတွေကိုပို့ပြီးတော့အကူအညီပေးကြဖို့ကမ္ဘာကောင်းဆောင်တွေကိုတည်ကြနိုင်အောင်တိုက်တွန်းတယ်လို့လည်းဟောကြားခဲ့ပါတယ်။မကြာခင်တုန်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုပုံဟမ်းမင်းကြီးကြောက်ခဲ့တဲ့ခီးစဉ်တွေတွင်းမှာလည်းမွတ်စလင်ဒုက္ခသည်တွေနဲ့သူတွေ့ဆုံခဲ့ပါသေးတယ်။လူတွေအများများထွက်ပြေးရတဲ့ဒုက္ခတွေမဖြစ်ရအောင်နိုင်ငံရေးပြဿနာတွေကိုအသေးချာဖြေရှင်းဖို့လည်းပုံဟမ်းမင်းကြီးကတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့ Christmas နဲ့ဝတ်ပြုစုတောင်းပွဲမှာတော့လည်းသူ့ရဲ့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွေနဲ့ပတ်သက်ပြီးတော့ထည့်သွင်းဟောကြားခဲ့ပါသေးတယ်။
Rivedo Gesù nei bambini che ho incontrato durante il mio ultimo viaggio in Myanmar e Bangladesh.
မြန်မာနိုင်ငံမှာမြန်မာနယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုကျွန်ုပ်တို့ရောက်ခဲ့ပြီးအဲဒီမှာကလေးငယ်တွေနဲ့တွေ့ဆုံခွင့်ရခဲ့ခြင်းမှာယေရှုသခင်ကိုကျွန်ုပ်တို့ကြိမ်ထပ်ပြီးဖူးခွင့်ရခဲ့ပါတယ်။နိုင်ငံတကာအတိုင်းဝိုင်းဟာဒီဒေသအတွင်းကလူနည်းစုအုပ်စုတွေကိုအကူအညီပေးတာတွေအကာအကွယ်ပေးတာတွေကိုရပ်မထားပဲအသေးချာဆက်ပြီးပေးနေဖို့ကျွန်ုပ်မျှော်လင့်ချက်ထားခဲ့ပါတယ်2018ခု119စူတောင်းဝတ်ပြုပွဲအတွင်းပိုဟမ်မင်းကြီးဖရန်စစ်ရဲ့ဟောကြားချက်တွေထဲမှာတရားမဝင်လာရောက်နေထိုင်ကြတဲ့သူတွေအမေရိကန်ပြည်ထောင်စုကိုဝင်လို့မရအောင်မက္ကဆီကိုနယ်စပ်တကြောမှာဒဇိုင်းခတ်ဖို့လုပ်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုလည်းပိုဟမ်မင်းကြီးကထည့်သွင်းဝေဖန်ခဲ့ပါတယ်